ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းမှာဒီကနေ့မနက်စောပိုင်းရဲတပ်ရင်းနဲ့ဒီရဲကင်းစခန်းနေရာကို KIA ကချင်လက်နက်ကိုင်အဖွဲ့ကတိုက်ခိုက်တာတွေရှိခဲ့ပြီးတော့နေကင်းပိုင်းမှာလည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အကြောင်းကိုကိုစော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီရဲပိုင်းတွင်ကချင်ပြည်နယ်ကတပ်မတော်တပ်စခန်းတွေနဲ့ပြည်သူစစ်စခန်းတွေကို KIA ကတိုက်ခိုက်တာတွေခက်ဆစ်ဆစ်ဖြစ်လာတဲ့နောက်ဒီကနေ့မှာလည်းဖားကန့်မြို့နယ်အတွင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဒီကနေ့မနေ့အစောပိုင်းကဖားကန့်မြို့နယ်အတွင်းတိုက်ခိုက်မှုအခြေအနေကိုတော့ဒေသခံတူက VOA ကိုခုလိုပြောပြပါတယ်
။မကျေးညကလည်းနိုင်ကျော်လို့လေမော်ကင်ရဲကင်းလေအမရဲကင်းရဲစခန်းရှိတယ်အမဟိုဘယ်သူပဲဝါမပစ်တီဝဲလို့လာပစ်သွားတာတော့ရှိတယ်မနေ့ညဒါကြီးဝဲလို့ဖြစ်သွားတယ်အဲလည်းနည်းဒီလက်ပါလေကြားတယ်အမနေ့ရပဲအဲစီကုမ္ပဏီမှာဟိုရဲဟိုတောင်းလေရဲကင်းနေရှိတယ်လေအဲအမလည်းလာတိုက်တယ်လို့ဆိုကြားတယ်ဒီပြိုင်တယ်လို့ဖြစ်တယ်ဗျာဆိုင်တောင်ဒီဒီယူနေနေလေပါမနာမဟိုဖကနေလားကကျူစုပိုက်ဆိုဆိုင်ပုတ်နားမှာလေမိုင်းခွဲတံကြားတယ်ဒီနေ့နေ့လေပါလေဒီခက်တော့ဘာမှမကြောက်ရှာအဲ့ဒါပောက်ခွဲမှုဖြစ်တော့တက်ကလာတော့လေပေါ့ဒါနဲ့ပါပြစ်လိုက်
တခြားဖကဒေသခံတူကတော့ဒီကနေ့မနေ့တနားရီကြော်ကြော်လောက်ကဖကမြို့နယ်စိတ်ဘူးကျေးရွာနီးကနတ်မော်ရဲစခန်းတပ်ရင်းကို KIA ကလက်နက်ကြီးနဲ့လာပစ်ခဲ့တယ်လို့အရသာတူထိခိုက်ခဲ့ကြောင်းပြောပါတယ်ဖကမြို့နယ်အတွင်းပစ်ခတ်မှုနဲ့ပတ်သက်ပြီးကျန်ရပြန်ကြားရတောင်းကဘုံမူကြီးနော်ဘူးကိုမြင်ရမှာတော့
အဲကျွန်တော်အောက်ခြေကြားကတော့အဲ့ဒီရဲခန်းတွေကိုအဲကျွန်တော်လက်ထောက်နဲ့နန်းပစ်တဲ့အနေထားတော့ပဲသူတို့ကကြည့်ပြလာတာရှိပါတယ်အဲတကယ်တက်ပကြီးတွေပေါ့တော့ခန်းတင်တက်ပွဲကြီးတော့ပြင်းပြင်းထန်ထန်တက်ပွဲဖြစ်တယ်လားအဲလူတော့သူတို့မပြောပါဘူးအဲ့လောက်တော့သူတို့လည်းအကြည့်ပြတာမရှိသေးပါဘူးခင်ဗျာ
လက်ထောက်ဆိုတာကတော့ 40m ဘုံပစ်လောက်ချာလက်နေငယ်ကိုဆူလိုတာဖြစ်ပါတယ်။ဖကန့်ဒေတာဟာ KIA တပ်မဟာ6ကအခြေစိုက်လှုပ်ရှားနေတာဖြစ်ပြီးဒီဒေတာအတွင်းကစာတင်ကြောင်းနဲ့ဘာသာရေးအဆောက်အဦတွေမှာတပ်မတော်ကတပ်စခန်းချတာမျိုးလက်မခံဖို့နဲ့အရက်သုံးမော်တော်ယာဉ်တွေအနေနဲ့လည်းတပ်မတော်ရဲ့ရိတ်ခါနဲ့စစ်လက်နက်ခဲယမ်းတွေတည်ဆောင်မပေးဖို့မိုးကအုပ်ပြီးသွားတာမျိုးမလုပ်ဖို့ကိုတပ်မဟာ6ကတတိပြေးတဲ့စာတွေလည်းပြန့်နှံ့နေပါတယ်။ဘုံမူကြီးနော်ဘူးကဒီစာထုတ်ပြန်တာကိုသူမသိကြောင်းနဲ့ဒါဟာရှေ့တန်းတက်မှုတွေကထုတ်ပြန်တာဖြစ်နိုင်ကြောင်းပြောပါလေ
။ကျော်တို့ဘူပါတဲ့ဥက္ကတော့မဟုတ်ဘူး။တို့အဲလက်တွေ့ channel ကိုကြည့်ပြီးမှအာဒီအတိပေးတာဒီသူပြန်ပြင်ညာပြတ်လုတာဒီဖြစ်ပါလိမ့်မယ်။ဒီတက်မှုတရားလဲအရက်တည်းရင်ထဲမှာပါပြီးမှပြက်လာတာမျိုးခဏခဏတွေ့ရတယ်။နောက်အာဒီပြည်သူတို့ဒီရှိတဲ့ဒီအဖျားတုံးတို့တာတင်ကြောင်းတို့အဲအဲ့ဒီမှာအဲဒီတပ်တော်ဒီလေအခုမှနေရယူတာဒီလက္ခဏာခဏတွေ့နေတာအဲ့တော့ပြည်သူလူထုထိခိုက်တရားရရှိမှုအဲနင်းအောင်ပေါ့နော်အဲ့တော့ကျူတင်မှပြည်ပေးလို့နင်းပါပါ
ပြီးခဲ့တဲ့ရက်ပိုင်းတွေကတော့မြစ်ဆုံအထက်ပိုင်းအင်ဂျန်ရမြို့နယ်မိုးကောင်းမြို့နယ်နဲ့ဖကမြို့နယ်တွေမှာတပ်မတော်တပ်စခန်းတွေကို KIA ကဝန်ရောက်တိုက်ခိုက်တာအနည်းဆုံး၄နေရာလောက်ဖြစ်ပွားခဲ့ပြီးအင်ဂျန်ရမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့ဒေသခံနေရာလောက်ဟာနေရာဆွန့်ခွာတိမ်းရှောင်နေရပါတယ်ကျန်ရဘက်ကတော့ဒီတိုက်ပွဲတွေဟာဗဟိုရဲ့ညွန်ကြားချက်နဲ့တိုက်တာမဟုတ်ကြောင်းနဲ့ရှက်ပြင်းနယ်မြောက်ပိုင်းမူဆယ်မြို့ဘက်မှာတပ်မတော်ကထိုးစစ်ဆင်တာကြောင့်တပ်ဆိုင်ရာတပ်မှုတွေကတိုက်ခိုက်တာဖြစ်နိုင်ကြောင်းတုံ့ပြန်ထားပါတယ်။ကျန်ရဖွဲ့ဟာအစိုးရနဲ့နှစ်ဖက်အပြည့်အစုံစာချုပ်ချုပ်ဆိုဖို့ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပြီးကချင်ပြည်နယ်အတွင်းမှာ2018ခုနှစ်ကစပြီးတိုက်ပွဲကြီးတွေမဖြစ်ပွားပဲရင်သက်နေခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။